မင်းတန်ကွန်ဂရက်လွှတ်တော်ကနေမွတ်စလင်လူနည်းစုရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဒေသခတွေအဆုံးသတ်နိုင်ဖို့မြန်မာစစ်ကောင်ဆောင်တွေပေါ်ဖိအားပေးဖို့ကြိုးပမ်းနေပါတယ်။အမေရိကန်အနေနဲ့စီးပွားရေးဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေပေးနေတဲ့အချိန်ထဲမှာမြန်မာစစ်သက်နဲ့ဆက်ဆံရေးတွေကိုရပ်ဆိုင်ပေးဖို့စားတဲ့ကိစ္စရပ်တွေပါဝင်တဲ့ Facebook တန်ခါမှုအစ်တတွေကိုချမှတ်ဖို့ပါတီကြီးနေရာစလုံးကစွတ်တော်အမှတ်တွေပူးပေါင်းဆောင်ရွက်ကြတာပါ။ဒီအကြောင်းကွန်ဂရက်လွှတ်တော်ဆိုင်ရာ VOA သတင်းတော် Catherine Gibson ပေးပို့တဲ့သတင်းတော်ကိုကိုအောင်ကတင်ပြပေးမှာပါရှင်။
ဒီခိုင်ပြည်နယ်ကတိုင်းရဲ့ကြီးတဲ့မွတ်စလင်တွေနေဆက်ဆက်ကြောတက်ပြေးပြီးမှာတော့ American အောက်စုတော်နိုင်ငံသားကြီးရဲ့ Committee of Ulta Advice ကအခုလိုပြောပါတယ
် This is ethnic
အားလူမျိုးစုလိုက်ရှင်လင်းပယ်ရှားမှုဖြစ်ပါတယ
်အဲ့ဒီနောက်မှာတော့အခုလိုပြည်နယ်မှုတွေဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့စစ်ဗိုလ်ချုပ်တွေပေါ်ပိတ်ဆို့တံခိုင်ဥပဒေပြဋ္ဌာန်းဖို့လွှတ်တော်အမတ်တွေကဆောင်ရွက်လာတာပါဒီမိုကရေစီအလို့တော်အမတ်အီလီယော့အန်ဂယ်က
This sends a very strong message.
ဒီဘဝရဲ့အကျိုးအမြတ်တွေတင်းကျုံရယူနေတဲ့အချိန်ထဲမှာရိုဟင်ဂျာလူထုအပေါ်လူမျိုးစုအလိုက်ရှင်းလင်းပယ်ရှားမှုကျူးလွန်နေတာတွေကိုပုံမှန်လုံးနေကြဖြစ်ရတဲ့ခုလိုမျိုးတင်းကြီးခံနေမှာမဟုတ်ဘူးဆိုတာဒီဥပဒေကသိအားကောင်းတဲ့သတင်းစကားပါလိုက်တာပ
ါစစ်တပ်အနေနဲ့ကျူးလွန်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တို့ဆန်းစုကြည်ပေါ်ဖိအားပေးတာဟာအခြေအနေကိုပိုဆိုးရစေလို့လည်းမြင်ရပါတယ်လွတ်တော်အမတ်အန်ဂယ်က
It's not only the ethnic cleansing.
အခုအချိန်မှာကျွန်တော်တို့ဆိုရင်ဒီလိုရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းပယ်ရှားမှုအပြင်မြန်မာရသားဆိုရပေါ်အမြင်ဆောင်စေတာမျိုးစစ်တပ်ကလုံဆောင်နေတာကြောင့်ပါတီကြီးနေရစလုံးအနေနဲ့ပြည်ထောင်စုသတင်းစကားပါလိုက်တာပါ
။အထက်လက်တော် Republican ခေါင်းဆောင် Mitch McConnell ကတော့မြန်မာဒီမိုကရေစီရဲ့ကြိုးပမ်းနေတဲ့ Donald Trump ဆီကြီးအပေါ်နှစ်ကာလရှိကြစွာကလေးကထောက်ခံလာခဲ့သူပါ
။ I think she's the greatest hope.
ဒီကကျွန်တော်တို့ရဲ့အဓိကညွှန်လင်းအားထားစရာပုဂ္ဂိုလ်ပါ။Republican ထက်လွတ်တော်မှ John McCain နဲ့ Democrat ထက်လွတ်တော်မှ Ben Cardin တို့ပူးပေါင်းအဆိုပြုထားတဲ့ပိတ်ဆို့ဒဏ်ခတ်ရေးဥပဒေကြောင့်ဆွေးရတဲ့အကျိုးဆက်တွေဖြစ်ပေါ်စေနိုင်တယ်လို့ Don Sanchez ရဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းအဲ့လိုဖြစ်ဖို့ရည်ရွယ်လို့ဆောင်တာမဟုတ်ဘူးလို့ဒီဥပဒေကြမ်းကိုထောက်ခံသူတဦးဖြစ်တဲ့ Republican အလွတ်တော်မှ Steve Chabot ကပြောပါတယ်
။ We hope give her leverage with
ဒဏ်ခတ်ပိတ်ဆို့မှုတွေဟာသူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်မဲ့အခွင့်အရေးပိုရစေမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။စစ်တပ်အနေနဲ့တကယ်ပဲသူတို့ဘာသာသူတို့ကြောင်းလဲမှုတွေလှုပ်လာတာပြည်ပခန့်တွေခြုံငင်းအောင်နဲ့ပြိနှိပ်မှုတွေကိုအဆုံးသတ်ပြီဆိုရင်တော့ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့သူနဲ့ပြန်ဆွေးနွေးလှုပ်ဆောင်သွားနိုင်ပါတယ
်ပြိပခန့်တွေခြုံငင်းသွားပြီဆိုရင်တော့ဘာတွေဆက်လုပ်တင်မလဲဆိုတာကိုလည်းချက်ပေါက်ကအခုလိုပြောပါတယ
် The goal here is to get those
ဒဏ်ခတ်ပိတ်ဆို့ကိုထွက်ပြေးခိုးလုံလာကြသူတွေနေရာကိုပြန်လာနိုင်ရေးအတွက်အခုလိုရည်ရွယ်လှုပ်ဆောင်တာဖြစ်ပြီးစစ်တပ်ကနေအိမ်တွေကိုမီးရှို့ထားတာကြောင့်စီးပွားရေးအရနလန်ပြန်ထူလာအောင်လဲအတော်ကိုလှုပ်ယူဖို့လိုအပ်ပါတယ်
။ရိုဟင်ဂျာတွေအခုလိုရင်ဆိုင်နေရတဲ့တစ်ချိန်ထဲမှာလူခွေလှူရှာသူတချို့ကလည်းသူတို့ရဲ့ကြိုးပမ်းမှုတွေအကောင့်ထဲပေါ်လာဖို့မျှော်လင့်နေကြပါတယ်
။ This is one issue where
နိုင်ငံရေးအရသဘောထားကွဲလွဲကြတဲ့သူတွေကြားထဲမှာတော့မြန်မာနိုင်ငံကလူခွေအခြေအနေနဲ့ပတ်သက်ပြီးထောက်ခံပံ့ပိုးပေးဖို့သဘောတူညီခဲ့ကြပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုနိုင်ဖို့အလားအလာတွေကောင်းနေပြီးသမရအနေနဲ့လက်မှတ်ရေးထိုးအတည်ပြုနိုင်လိမ့်မယ်လို့ယူဆပါတယ်
။ဒီနှစ်ကုန်မှာပဲမြန်မာစစ်ကောင်စီကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တဲ့ဥပဒေကြမ်းကိုအတည်ပြုနိုင်လိမ့်မယ်လို့လည်းလွှတ်တော်အမတ်ကြီးကယူဆထားပါတယ်ခင်ဗျာ။